အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးရှိမတူနှောင့်ဆုတ်ဖြစ်နေချိန်မှာအင်္ဂါနေ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကသူ့စီစာတစ်စောင်ပေးပို့ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒီစာဟာပုဂ္ဂိုလ်ရေးရရေးတဲ့နှစ်လိုပွဲစာတစ်စောင်ဖြစ်ပြီးသူတို့နှစ်ဦးကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။ VOA သတင်းတောက်ဝိန်ပီပေးပို့ထားတဲ့သတင်းအပြည့်စုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဒီနှစ်ဖေဖော်ဝါရီလထဲမှာကျင်းပခဲ့တဲ့ဟနွိုင်းထိပ်သီးဆွေးနွေးပွဲမအောင်မမြင်နဲ့ပြီးဆုံးသွားပြီးတဲ့နောက်မှာနှစ်နိုင်ငံဆက်ဆံရေးရှေ့မတူတာနောက်မဆုတ်တာရှိနေခဲ့ပါတယ်။ဒီအတောအတွင်းမြောက်ကိုရီးယားနိုင်ငံကဒုံးလန်တဲ့တချို့စမ်းသပ်ဖြစ်လို့တလို့ဇွန်လ9ရက်နေ့ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့စစ်ရှည်တိကျမှုအကန့်အသတ်ရှိတယ်လို့ပြောကြခဲ့ပြီးနျူကလ িয়ার ရေးဆွေးနွေးပွဲရဲ့အပေါ်ချစ်ကပ်ပုံကိုအမေရိကန်နိုင်ငံအနေနဲ့ပြောင်းလဲဖို့မြောက်ကိုရီးယားနိုင်ငံကတောင်းဆိုခဲ့ပါတယ်။ဒီအခြေအနေရောက်နေချိန်မှာအမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ကတော့သူနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဆက်ဆံရေးအခြေအနေကောင်းမွန်နေတယ်လို့ဆိုပြီးကင်ဂျွန်အွန်းစီကစာတစ်စောင်တနင်္လာနေ့ကလက်ခံရရှိခဲ့တယ်လို့သတင်းထောက်တွေကအခုလိုပြောပြပါတယ်။
I just received a beautiful letter from Kim Jong Un. I can't show you the letter.
မနေ့ကပဲကျွန်တော် Kim Jong Un ကစာတစ်စောင်ကိုလက်ခံရရှိခဲ့ပါတယ်။အဲဒီစာကိုခင်ဗျားတို့ကိုနောက်တော့ကျွန်တော်ပြပါမယ်။တိတ်ကိုနှွေးထွေးပြီးပုပ်ကိုရေးအရာရေးရတဲ့စာတစ်စောင်ဖြစ်ပါတယ်ဒီစာအတွက်ကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ
်အိပ်ဖြူရောမှာသတင်းတော်တွေကိုအခုလိုပြောကြစင်ပါပဲသမ္မတထရမ့်ကသူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုရပ်ဆိုင်းခဲ့ကြောင်းဥပမာပေးပြောကြရင်သူတို့နှစ်ဦးကြားရှိတဲ့ကောင်းမွန်တဲ့ဆက်ဆံရေးနဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲတစ်ခုရှိလာနိုင်ကြောင်းအခုလိုပြောခဲ့ပါတယ်
No nuclear testing, no major missile testing, nothing like when I first got
nuclear လည်းနဲ့စမ်းသပ်တာမရှိတော့ပါဘူး။သိအန်ဒီကြီးရဲ့ဒုံးကျည်စမ်းသပ်တာမျိုးလည်းမရှိတော့ပါဘူး။ဘာတစ်ခုမှကျွန်တော်သမရဖြစ်ကာစားနဲ့မတူတော့ပါဘူး။ကျွန်တော်သမရဖြစ်ကာစားကမြောက်ကိုရီးယားကိစ္စကတပုတ်အရှုပ်ကြီးတစ်ခုပါပဲ။ကျွန်တော်တို့နှစ်ယောက်ရဲ့ဆက်ဆံရေးကတိတ်ကောင်းပါတယ်။မနေ့ကရတဲ့စာကြောင့်ကျွန်တော်ပြောနိုင်တာကထူးခြားကောင်းမွန်မဲ့ဟာတစ်ခုခုဖြစ်လာတော့မယ်ဆိုတာပါပဲ။
ဘယ်လိုထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာမလဲဆိုတာကိုတော့သမ္မတထရမ့်ကအသေးစိတ်မပြောခဲ့ပါဘူး။မြောက်ကိုရီးယားကတာတူပြစ်ဒုံးပျံစမ်းသပ်မှုတွေပြုလုပ်မှုအပေါ်မှာသမ္မတထရမ့်ကသူ့အနေနဲ့စိုးရိမ်ပူပန်မှုတိတ်မရှိဘူးလို့ပြောထားခဲ့ပါတယ်။ Anna Fifield ရေးသားထားတဲ့ The Great Successor စာအုပ်မှာ Kim Jong Un ရဲ့အဖေဒူမအေကွဲအကိုဖြစ်သူ Kim Jong Nam ဟာ CIA နဲ့ပတ်သက်နေတယ်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတောက်တွေကသမ္မတထရမ့်ကိုမေးတဲ့အခါသမ္မတကအခုလိုပြောပြခဲ့ပါတယ်။
I saw the information about the CIA with respect to his brother or half brother
Kim Jong Un ရဲ့အေဒူမအေကွဲအကိုက CIA နဲ့ပတ်သက်ခဲ့ဆိုတာကိုဖတ်လိုက်ရပါတယ်ဒီမှာကျွန်တော်လက်ထက်မှာဒီကိစ္စမျိုးမဖြစ်ကိုမဖြစ်စေရဘူးလို့သူ့ကိုကျွန်တော်ပြောပါမယ
် American Thai Agency တွေကတော့မြောက်ကိုရီးယားကောင်းဆောင် Kim ဟာနျူကလ িয়ার လက်နက်တွေကိုစွန့်လွှတ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ဆိုပါတယ်ဒါအပြင်မြောက်ကိုရီးယားရဲ့ဒုံးပျံလက်နက်စမ်းသပ်မှုတွေဟာလည်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်နေတယ်လို့ရသလုံခြုံရေးအကြံပေး John Bolton နဲ့ American ရဲ့မဟာမိတ်နိုင်ငံတွေကပြောနေကြပါတယ်။ဒါပေမဲ့သမ္မတ Trump ကသူနဲ့မြောက်ကိုရီးယားကောင်ဆောင်တို့အကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းအကြိမ်ကြိမ်ပြောဆိုခဲ့တယ်လို့တလနာနေကလက်ခံရရှိတဲ့စာအရလည်းနောက်ထပ်ဆွေးနွေးပွဲထပ်ရှိလိမ့်မယ်လို့မျှော်လင့်နေပါတယ်။သမ္မတ Trump အနေနဲ့ဂျပန်နိုင်ငံအိုဆာကာမြို့မှာဒီလနောက်ပိုင်းမှာပြုလုပ်မဲ့ G20 အစည်းအဝေးမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိကြောင်းပါခင်ဗျာ။